အလွတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ခံရဖို့သူ့ပါတီအတွင်းမှာလုံလောက်တဲ့မဲအရေးအတွက်မရနိုင်တာကြောင့်လွတ်တော်အမတ်စတီဗ်စကာလစ်ဟာလွတ်တော်ဥက္ကဋ္ဌလောင်းအဖြစ်ကနေပြန်ယူသိမ်းလိုက်ပါတယ်။သူဆုံးဖြတ်ချက်ကိုမနေ့ကြာသပတေးနေ့နောက်ပိုင်းမှာကျင်းပတဲ့ Republican Party အတွင်းတကပိတ်ဆွေးနွေးပွဲအတွင်းမှာပြောကြားလိုက်တာဖြစ်ပါတယ်။
I just share with my colleagues that I'm withdrawing my name as a candidate for the speaker designee.
ကျွန်တော်ကိုရွေးချယ်ထားတဲ့အမည်စင်းကနေပြန်ယူသိမ်းတဲ့အကြောင်းကျွန်တော်လှုပ်ဖို့ကင်ဘက်တီကိုအသိပေးခဲ့ပါတယ်လို့တကပိတ်စီဝဘွဲအပြင်ကိုပြန်ထွက်လာတဲ့အချိန်လွတ်တော်အမစကာလစ်ကသတင်းတောက်တွေကိုပြောကြားခဲ့တာပါ။အလွတ်တော်မှာအမတ်နေရာအများစုပြရှိထားတဲ့ Republican Party ကလွတ်တော်ဥက္ကဋ္ဌရာထူးကိုရွေးချယ်မှာဖြစ်တဲ့အတွက်ပါတီဝင်တွေအချင်းချင်းညီညွတ်ကြဖို့လိုအပ်ပေမဲ့အဲ့ဒီလိုဖြစ်မနေဘူးလို့လည်းစကာလစ်ကပြောပါတယ်။လွတ်တော်ဥက္ကဋ္ဌဟောင်း Kevin McCarthy ကိုမဲခွဲဖယ်ရှားခဲ့ပြီးတဲ့နောက်လွတ်တော်မှာ Republican Party အတွင်းသဘောတော်ကွဲပြားမှုတွေနဲ့အုပ်စုကွဲမှုတွေရှိနေပါတယ်။လောလောဆယ်လွတ်တော်ဥက္ကဋ္ဌလစ်လတ်နေတာမို့လွတ်တော်ရဲ့လုပ်ငန်းတွေလည်းမလဲပတ်နိုင်ဘူးဖြစ်နေပါတယ်။အောက်လွတ်တော်မှာဥက္ကဋ္ဌဟောင်း Kevin McCarthy ပြီးရင်ဒုတိယနေရာရှိတဲ့ Steve Scalise နဲ့ Ohio ပြည်နယ်လွတ်တော်အမ Jim Jordan တို့နှစ်ယောက်ထဲက Steve Scalise ကိုအောက်လွတ်တော်ဥက္ကဋ္ဌလောင်းအဖြစ်ပါတီတွင်းရွေးချယ်ခဲ့ကြပါတယ်။ဒါပေမဲ့အောက်လွတ်တော်မှာမဲခွဲရင်လိုအပ်တဲ့ထောက်ခံမဲ218ပဲမရနိုင်ဘူးဆိုတာသိကြတဲ့အတွက် Steve Scalise ကအခုလိုအမည်စင်းကိုပြန်ယူသိမ်းလိုက်တာဖြစ်ပါတယ်ခင်ဗျာ။